ောင်းနိုင်ငံမြို့တော်ဘေးကျင်းရဲ့အနောက်တောင်ဘက်တျန်ရှင်ခရိုင်ကကန်ယူရှီယာနေ့စဉ်လူပေါင်း50ကျော်ကိုအခမဲ့တက်တက်လို့နေလဲစာချက်ကျွေးနေပါတယ်။လေကွင်းနေကြကအင်းအသေးလေးတွေပဲရှိတဲ့ဒေသကနေမိုင်60လောက်ဝေးတဲ့မြို့တော်ဘေးကျင်းမှာသားသမီးတွေတွားပြီးအလုပ်လုပ်တာကြောင့်အထီးကျန်နေကြတဲ့လူကြီးတွေလာပြီးစားကြပါတယ်။အသက်ကြီးပိုင်းတွေအတွက်ကန်တီဟီလရှိကိုတည်ထောင်သူကန်ယူရှီကမန်ဒရင်တရုတ်ဘာသာစကားနဲ့အခုလိုရှင်းပြပါတယ်
။因为现在这个社会压力很大。
ဝိုင်းရတီအခက်ခဲကြောင့်တက်ချီပိုင်ပုံကိုရရဲ့သားသမီးတွေဟာအဝေးမှာလှုပ်ရှားကြရပါတယ်။အထီးကျန်နေကြရတဲ့တက်ချီပိုင်ပုံကိုရလည်းအများကြီးရှိပါတယ်။တချို့ကဇနီးခင်ပွန်းတွေရှိကြပေမဲ့လည်းဆွေမျိုးအတိုင်းအဝိုင်းမရှိကြသူတွေလည်းများပါတယ်။သူတို့ကဂရုစိုက်မှုကိုလိုချင်သလိုနှွေးနှွေးထွေးထွေးထမင်းစားခြင်းကြပါတယ်လို့ပြောခဲ့တာပါ
။也需要这个内心的一个一个关怀。
တကူတဲ့နေကြတဲ့တက်ချီပိုင်တွေအတွက်ပရဟိတအဖွဲ့အစည်းတစ်ခုကစီမံခန့်ခွဲနေတဲ့စားတောက်ခန်းမျိုး80ကျော်ထဲမှာကန်ရဲ့သဟစာတနဲ့ပျော်ရွှင်မှုအိမ်ဆိုတဲ့ကန်တီးလဲတစ်ခုအပါအဝင်ဖြစ်ပါတယ်။တရုတ်လူမှုအတိုင်းဝိုင်းတွင်မှာအသက်ကြီးသူတွေများလာတဲ့ကိစ္စကိုထိညှိနိုင်ရေးအတွက်မိသားစုတစုကိုကလေးနှစ်ယောက်ပဲယူဖို့တရားဝင်သတ်မှတ်ချက်ကနေကလေး3ယောက်ထိယူနိုင်တယ်လို့တရုတ်အာဏာရပါတီကမေလ31ရက်နေ့မှာရှော့ချပေးခဲ့ပါတယ်။ဒါပေမဲ့လည်းကလေးမျိုးဖွားနှုတ်ကကြာစင်းနေသေးပါကုန်ကြစီအလုံးမှာအဟန့်အတားဖြစ်တာကြောင့်ရောနောက်ဆောင်းရှောက်ရမယ်လူကြီးတွေရှိနေတာကြောင့်ရောကလေးယူဖို့ရှောင်ကြပါတယ်1980ပြည့်နှစ်ကတည်းကတအိမ်တောင်ကလေးတယောက်စီမင်းကိုတရုတ်မှာကျင့်သုံးခဲ့ပြီး2015ခုနှစ်မှာတအိမ်တောင်ကလေးနှစ်ယောက်ယူခွင့်ပေးခဲ့တာမှာနောက်နှစ်အတွင်းအနည်းငယ်တိုးလာခဲ့ပါတယ်ဒါပေမဲ့လို့လဲအသက်65နှစ်ကျော်တဲ့လူဦးရေကလည်းတိုးလာနေတာပါလူဦးရေတန်း1400ရှိနေတဲ့တရုတ်မှာဒီဆယ်စုနှစ်နောက်ပိုင်းအတွင်းလူဦးရေအမြင့်ဆုံးကိုရောက်လာပြီးအဲ့ဒီနောက်မှာလူဦးရေကျဆင်းသွားမယ်လို့ခန့်မှန်းထားပေမဲ့မေလ17ရက်နေ့ကထုတ်တဲ့သကောင်စီရင်အရာခန့်မှန်းထားတဲ့ပို့ပြီးတော့မြန်နေတဲ့သဘောတွေ့မြင်ကြရပါတယ်။ဒါကြောင့်လဲစီးပွားရေးဖွံ့ဖြိုးမှုနှုန်းနှေးကွေ့လာမယ့်အရေးကိုကြိုတင်ပြင်ဆင်ထားဖို့နဲ့တက်ကြီးပိုင်းတွေကိုထောက်ပံ့ကူညီရေးပို့ပြီးတော့တွန်းအားပေးဆောင်ရွက်ဖို့ဖြစ်လာတာပါ။ပြင်းမြအသက်အရွယ်ကြီးလာတာကြောင့်ဤပညာဦးဆောင်နိုင်ငံဖြည့်ရေးနဲ့စားသုံးသူအခြေခံနဲ့စီးပွားရေးဖွံ့ဖြိုးမှုဆိုတဲ့တရုတ်ရဲ့ရည်ရွယ်ချက်ကိုအဟန့်အတားဖြစ်လာစေနိုင်ပါလေ။အမေရိကန်ပြည်ထောင်စုဝစ်စကွန်ဆင်မက်ဒီဆင်တက္ကသိုလ်ရဲ့အကြီးတန်းသိပ္ပံပညာရှင်ယီဖူရှန်ကမန်ဒရင်တရုတ်ဘာသာစကားနဲ့အခုလိုသုံးသပ်ပါတယ
်။中国的这个一老龄化超一超时期
အသက်ကြီးပိုင်းတရုတ်လူဦးရေတိုးပွားမှုကခမန်းထတာတဲ့ပို့ပြီးတော့မြန်နေတဲ့အချက်ကြောင့်စီးပွားရေးဖွံ့ဖြိုးမှုကျသွားပါလိမ့်မယ်တဲ့ဒုတိယအမြင်နဲ့ကတော့အလုံးလုံးသူလူဦးရေရော့ကျသွားတာကြောင့်ကုန်ထုတ်လုပ်မှုကျမဲ့ဘက်ကိုဦးတည်နေပါတယ်တတိယအမြင်နဲ့ကတော့အသက်ကြီးသွားတာကြောင့်ငွေကြေးသုံးဆမှုကျဆင်းသွားစေနိုင်ပြီးပြည်တွင်းဈေးကွက်ဝယ်လို့အားရော့ကျသွားစေနိုင်တယ်လို့ပြောခဲ့တာပါဆိုင်ရင်ရပြီးခဲ့တဲ့2020ပြည့်နှစ်အတွင်းကလေး12တန်းမွေးဖွားခဲ့မှုဟာ2019နဲ့ရှင်ရင်9ပုံတပုံလောက်ရောကြခဲ့တာဖြစ်ပါတယ်။ဒီထဲက40ရာခိုင်နှုန်းကဒုတိယမြောက်ကလေးတွေဖြစ်ပြီးဒီရေအတွက်ကလည်း2019ခုနှစ်ကနဲ့ရှင်ရင်ထက်ဝက်ကျဆင်းသွားတာဖြစ်ကြောင်းမေလ17ရက်နေ့က၎င်းစင်းကြေညာခဲ့တဲ့တရုတ်တာဝန်ရှိသူကပြောပါတယ်။တရားဝင်အငိမ့်စားယူနိုင်မဲ့အသက်အပိုင်းချတူးမြင်သတ်မှတ်ပြီးလုံသားအင်အားပိုများအောင်ထိန်းထားနိုင်မလားဆိုတာကိုတရုတ်အစိုးရကဆွေးနွေးအပြေရှာနေပါတယ်။အငိမ့်စားယူနိုင်မဲ့အသက်အပိုင်းချအဖြစ်အမျိုးသားတွေကိုအသက်60ပညာရှင်အဆင့်အမျိုးသမီးလုံသားတွေအတွက်အသက်55နှစ်နဲ့တာမန်လုံသားအမျိုးသမီးတွေအတွက်အသက်50သတ်မှတ်ဖို့တရုတ်အစိုးရကစဉ်းစားသုံးသပ်နေတာဖြစ်ပါတယ်။မေလ31ရက်နေ့တုန်းကအနာရပါတီခေါင်းဆောင်များအစည်းအဝေးမှာအငိမ့်စားယူခွင့်အသက်အပိုင်းချတိုးမြင့်သတ်မှတ်ဖို့သဘောတူခဲ့ကြောင်းအစိုးရပိုင်းရှင်းဟွာသတင်းအေဂျင်စီမှဖော်ပြပေမဲ့အသေးစိတ်ကိုရှင်းပြမထားပါဘူး။တရုတ်နိုင်ငံမြို့တော်ဘေကျင်းရန်မင်တက္ကသိုလ်လူဦးရေနဲ့ဖွံ့ဖြိုးမှုဌာနကပါမောက်ခစွန်ဂျီယန်ကအခုလိုသုံးသပ်ပါတယ်။
当然中国现在体量比较大可能还暂时的不怕缩减哈。
这是马总我欠你那个咯格里修路的三大西拉昂东阿比桑院奈马拉苏拉贝皮巴的格里西达他妈某勒米达祖的苦地少达哈基努西亚巴拉苏拉古路瑞看萨达拉昂路普路巴的
生育率和适当的人口的这个负增长 对于中国的。
那明天要米干，阿得东省安天学有煎鸭肉，格里瑞古比如上小坡，上到山一路个穿插都皮皮，天不温皮都也温温的苦来帮忙，米苦你家了吧？路人提路老难查着，没好把握。
俩人都特别忙，老人可能。
路爱一囊的瑞奶奶，楼家来面买，米巴瑞家来格里古姑娘烧香么？被奶母所言咯，格里有钱嘛？好把五多，有人家先别开他吧。格里路见到的对，银山也买开开瑞家来面路买的，应该瑞家金龙比米巴瑞呢都你家也来有来西巴的，格里人是干面路比，过晚上困也来对比面巴五。
一个是孩子的教育。
路爱米巴瑞也温州温博瑞得大奥，阿苏亚噶上月别的马的些，路爱伊朗德瑞尼呢，米巴来边来上小亚梅，格里古来上小亚梅苏耶，不都嘛大温州人家嘛好普罗，别的马里的县里 Mr. 张噶表给他批巴的些。